မြန်မာနိုင်ငံရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကိုအလေးထားပြောကြားခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဒီကနေ့မိန့်ခွန်းပေါ်မှာတော့သဘောထားအမြင်တွေအမျိုးမျိုးရှိနေကြပါတယ်။အင်္ဂလိပ်ဘာသာနဲ့ပြောကြားတဲ့မိန့်ခွန်းကိုနိုင်ငံတကာအသိုင်းအဝိုင်းကိုရည်ရွယ်ကြောင်းဒေါက်အောင်ဆန်းစုကြည်ကပြောဆိုထားပေမဲ့လက်တွေ့အခြေအနေတွေနဲ့ကင်းကွာနေတဲ့ဆိုပြီးလူအခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်။အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်တဘောရာအမြင်အမျိုးမျိုးထွက်ပေါ်နေတဲ့အထက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကမှတော့အားမလို့အားမရဝေဖန်နေကြပါတယ်။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှအရေးယာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့တော်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အခုလိုဆိုပါတယ
်။ I think there's a mixture of her being somewhat isolated and you know relying on the military to provide her briefings on what's going on there.
သူအနေနဲ့တတိယခြားဖြစ်နေတယ်လို့ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့စီရင်စာတွေအတွက်စစ်တပ်ကပဲအားထားနေရတာတွေရောရှက်နေတယ်လို့ထင်ပါတယ်။စစ်တပ်ကနေသူ့အနေနဲ့သတင်းမှန်တွေရနိုင်မှာမဟုတ်ပါဘူး။
မြန်မာနိုင်ငံကအစ္စလာမ်ဓမ္မဗိမာန်ဦးဆောင်စော်အယေမုတ်တူလည်းဖြစ်တဲ့ဦးဝေလွင်ကတော့ထောအောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာရိုးသားမှုအပြည့်နဲ့ပြောဆိုသွားတာဖြစ်ပေမဲ့အာဏာချက်တချို့ရှိနေတယ်လို့သုံးသပ်ပါတယ်
။အဲတိအချက်ကတော့လေသူ့အနေကရိုးသားမှုအပြည့်အဝရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။နော်။နေ့အချက်အနေကသူ့အနေနဲ့ကဟိုပြင်ပြတဲ့နေရာမှာငင်းပယ်ခြင်းပေါ့လေဟိုကျွန်တော်ပြောခွင့်မဲ့ဆို flat denial ပေါ့ outright denial ဘာတစ်ခုမှမလုပ်ဘူး။အဲ့တော့သူ့အနေနဲ့ကဒီဘာသာပေါင်းစုံတည်ရှိတဲ့အကြောင်းကိုသူငြင်းဆုံမှုမရှိဘူးဘာသာပေါင်းစုံတခါကတည်းကရှိရအတွက်သူကြိုးစားတယ်ဆိုတော့ပြောသွားတယ်အဲ့ဒါလေးကိုကျွန်တော်အနေနဲ့လေးလေးနက်နက်အသိမှပြုတယ်သို့တော်လည်းပဲလက်ရှိအခြေအနေမှာဟိုရခိုင်ပြည်နယ်မှာရှိနေတဲ့အစ္စလာမ်ဘာသာဝင်တွေအတွက်ပညာရေးတို့ကျပ်ပါရေးတို့ကတော့သူပြောသလိုဟိုအပြည့်အဝတော့မရသေးဘူး
နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အပအဝင်နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့တိုက်တွန်းနေကြတာပါနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့မြန်မာနိုင်ငံဆိုင်ရာသူတည်သည့် Laura Hain ကတော့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာအခြေအနေမှန်တွေကိုထင်ဟမှုမရှိဘူးလို့ကုလဝေဖန်ထားပါတယ်
Well I think the speech today much anticipated obviously wasAn indication that this government is going to
be in the middle of the time. ရခိုင်ပြည်နယ်မှာကြုံနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဖြစ်ပျက်နေတာတွေကိုအရက်သားအစိုးရကငင်းပယ်နေတဲ့လက္ခဏာတစ်ခုလို့ယူဆပါတယ်။တချို့ပြောဆိုချက်တွေဟာဆိုရင်လည်းမမှန်ကန်တာတွေအပြစ်ဖို့တာတွေနဲ့ရောထွေးနေပါတယ်
။ Kofi Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးဝေလွင်ကတော့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းဟာပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးပမ်းနေတာကိုပြသနေတယ်လို့အခုလိုဆိုပါတယ်။
ကျွန်တော်တို့ပြဿနာရည်ကြီးတစ်ခုကိုသူကအထုတ်ကြုံကပြီးတော့ဘယ်လိုကြော်သွားမလဲဘယ်လိုဟောင်းသူပြောသွားတယ်ဆိုတော့အခြေအနေတွေကိုသူရင်းစုံစားမဟုတ်ဘူးနော်သူကအရေးတကြီးလုံးဝပဲအခြေအနေတွေရှိနေတယ်ဆိုတာကိုသူလက်ခံသိမှသူဒီဒါကိုဘယ်လိုကြော်သွားရမလဲဆိုတာကိုနော်အတိအပြီးဆိုင်ရာပုံစံတွေကိုလည်းပဲသူ့အနေနဲ့အားလည်းမပေးဖို့ပြောတယ်ဒီတွဲမှာရှိနေတဲ့သတ္တမတွေကိုလည်းပဲနိုင်ငံတော်အစိုးရနဲ့ပူးပေါင်းပြီးတော့မင်းများစုံစမ်းဆက်စည်းတွေလုပ်ဖို့အတွက်သူစိတ်ပေါ်ဘာလို့မှမရှိပါဘူးမဟုတ်ပါဘူးမဖြစ်ပါဘူးလို့ညင်းဆိုထားတာတကယ်မှဖြစ်တယ
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝေဖန်ခံရမယ့်အနေအထားတွေလည်းရှိနေတာပါဒီအစည်းအဝေးကိုပြည်ရင်းမှာအာယုံဆိုင်ဆရာကိစ္စရအတော်များများရှိနေတဲ့အတွက်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုစားသူသမရဟန်နရီဗန်သေးယူလာတက်ရောက်လာခဲ့တာဖြစ်ပါတယ်ရှင်